တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံရဲ့ပြည်မှုဆောင်ရွက်ချက်တွေဟာမြန်မာနိုင်ငံအတွက်အလံဝေးတယ်ဆိုပေမဲ့မြန်မာအပါအဝင်တရုတ်ရဲ့အင်းနီချင်းနိုင်ငံတွေအမေရိကန်ရဲ့မိတ်ဆွေနိုင်ငံတွေနဲ့မဟာမိတ်နိုင်ငံတွေအတွက်သတိထားစရာတွေဖြစ်လာနေတယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံယာယီတာဝန်ခံ George Sibley ကပြောပါတယ်။တန်ယုံယာယီတာဝန်ခံ George Sibley ကတောင်တရုတ်ပင်လယ်ကမြန်မာအပေါ်ဘလို့တက်ရောက်မလဲဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးကိုအမေရိကန်တန်ယုံကဇူလိုင်လ18ရက်ရက်စွဲနဲ့ထုတ်ပြန်ချက်မှာ COVID-19 ကြောင့်ကမ္ဘာတလွှားရုံးကန်နေရတဲ့အချိန်မှာတရုတ်နိုင်ငံရဲ့ဒီမိုကရေစီစနစ်ကိုနှိမ်နင်းမှုနဲ့တခြားနိုင်ငံတွေရဲ့အချုပ်အခြာအာဏာကိုမလေးမဆားလုပ်နေတာတွေကစိတ်အနှောက်အယှက်ဖြစ်လာရတယ်ဆိုပြီးတော့သတိပေးထားပါတယ်။ဒါအပြင်မြန်မာနိုင်ငံအတွင်းစီကံကြက်မှတ်မှုမရှိဘဲစိုက်ပျိုးတဲ့တရုတ်ငပြိုခင်းတွေတပ်တုနဲ့တစ်တော်လုပ်ငန်းတွေမှာယင်းနှိမ့်နှံတာမှာအကျင့်ပြည့်ချစားမှုတွေပေါ်ပေါက်အောင်လှုပ်ဆောင်နေမှုတွေနဲ့အခြေခံအဆောက်အအုံတွေတည်ဆောက်မဲ့အစားအကျွေးပို့ထူလာအောင်လုပ်ပြီးမြန်မာထက်တရုတ်ကိုအကျိုးရှိစေမယ့်အထူးစီးပွားရေးစုံတွေပေါ်ထုတ်နေတာတွေလည်းရှိတယ်လို့ထောက်ပြသတိပေးထားပါတယ်။ဒါဟာတိတိတတ်တာမဟုတ်ပေမဲ့တဖြည်းဖြည်းချင်းနဲ့အဲ့ဒီနည်းကိုသုံးပြီးအချုပ်ချာအာဏာဆုံးရှုံးစေမယ့်ခေတ်သစ်နည်းတစ်ခုဖြစ်တယ်လို့လည်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံယာယီတာဝန်ခံ George Sibley ကရေးသားထားပါတယ်။ဒီရေးသားချက်အပေါ်မှာရန်ကုန်မြို့တရုတ်တန်ယုံပြောခွင့်ရကပြင်းပြင်းထန်ထန်တုံ့ပြန်ထားတာမှာဒီဆောင်မဟာတရုတ်အပေါ်တမင်တက်တဲ့နာမည်ဖျက်ယုံတာမကတရုတ်မြန်မာပူးပေါင်းဆောင်ရွက်မှုနဲ့နှစ်နိုင်ငံဆက်ဆံရေးကိုတွေးခွဲတဲ့လုပ်ရဖြစ်တယ်လို့ဆွဆွဲထားပါတယ်။အမေရိကန်ဟာမြန်မာနိုင်ငံအပေါ်ရေးယူတန်ခတ်မှုတွေလုပ်ခဲ့ပြီးမြန်မာဖွံ့ဖြိုးရေးကိုထိခိုက်စေရုံသာမကမြန်မာနဲ့နိုင်ငံတကာဆက်ဆံရေးပြည့်အောင်ဖြစ်စေခဲ့တယ်လို့လည်းတုံ့ပြန်ရေးသားထားပါတယ်။မြန်မာနိုင်ငံတွင်တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေအပေါ်မှာလည်းအမေရိကန်ဘက်ကနာမည်ဖျက်တိုက်ခိုက်တာတွေရှိခဲ့တယ်လို့လည်းတုံ့ပြန်ဆွဆွဲထားပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားတောင်တရုတ်ပင်လယ်ပြင်ရေးနဲ့ပတ်သက်လို့ဒေသရင်းတင်းမာမှုတွေတိုးလာနေချိန်မှာပဲမြန်မာနိုင်ငံအခြေစိုက်တန်ယုံကြီးနှစ်ခုကြားမှာအခုလိုအပြန်အလှန်ရေးသားချက်တွေရှိလာတာဖြစ်ပါတယ်ရှင်။